ိုင်းနိုင်ငံမှာရှိတဲ့အလုပ်ရှင်နဲ့နိုင်ငံခြားသားအလုပ်သမားတွေအနေနဲ့အလုပ်ခံနိုင်ရေးကိစ္စတွေနဲ့ပတ်သက်လို့မတ်လ31ရက်နေ့ည12နာရီနောက်ဆုံးထားပြီးအွန်လိုင်းကနေစီရင်ပေးသွင်းနိုင်ဖို့အတွက်ထိုင်းအလုပ်သမားဝန်ကြီးဌာနကနေစီစဉ်ဆောင်ရွက်ပေးထားပါတယ်။ဒီအစီအစဉ်တိုင်းဆောင်ရွက်ဖို့အတွက်ဘန်ကောက်မြို့မြန်မာတန်ယုံကအလုပ်သမားတန်အရာရှိဦးဆန်းမောင်ကလည်းပြောပါတယ်။
ကျွန်တော်တို့ဒီဖြည့်ချတဲ့လုပ်ငန်းစဉ်မှာအခုတော့ဆက်လက်ရှိနေဦးမှာ online ကနေပြီးတော့လုပ်လို့ရအောင်လို့ဘာလို့ဒီ develop သူ့ဘက်ကနေချက်ချင်းလုပ်ပေးထားချင်ရတယ်။အဲဒါမျိုးလေးတွေနဲ့ကိုယ့်ဘက်ကဝင်အောင်ပေါ့အဲ့တော့ဒီကောင်ကဘယ်မှလဲသွားကြရမလို့ဟိုကိုယ့်ဘက်ကပဲကိုယ့်ရဲ့စက်ရုံသုံးဖို့လုပ်ရုံသုံးဖို့ပေါ့ဒါကို telephone သုံးလို့ရတဲ့နေရာမှာအဲ့ဒီရဲ့ဟို UI website ကိုဝင်ပြီးတော့အဲ့ကိုယ့်ရဲ့နာမည်ဖြည့်မယ်ပြီးရင်ဟိုကိုယ့်ရဲ့အလုပ်ရှင်အမည်လုပ်ရှင်စက်ရုံအမည်ကိုကျွန်တော်တို့ကဖြည့်မယ်အဲ့ဒါဖြည့်တဲ့တိုင်နဲ့ကိုကျွန်တော်တို့ကဒါနောက်ပိုင်းကိုကျွန်တော်တို့ကဆက်ပြီးတော့extension သွားလို့ရတယ်လေနော
်ထိုင်းလူသမားဝန်ကြီးဌာနအနေနဲ့တိုက်တွန်းထားတာကတော့ online ကနေစာရင်းပေးသွင်းဖို့အတွက်ပြီးခဲ့တဲ့ရက်ကပဲနှိုးဆော်ခဲ့တာပါစာရင်းသွင်းဖို့သက်တမ်းတိုးဖို့လိုအပ်မဲ့အလုပ်သမားတွေကသက်တမ်း၄သိန်းလောက်ရှိနေတယ်လို့လည်းဆိုပါတယ်ဒါပေမဲ့မတ်လ31ရက်နေ့ညအချိန်ထိတော့အလုပ်သမားတွေအကုန်လုံးစာရင်းမသွင်းနိုင်ကြသေးပါဘူးလက်ရှိမှာတော့အလုပ်သမားသက်သိန်းကျော်လောက်စာရင်းပေးသွင်းဖို့ကြံနေသေးတယ်ဆိုပြီးထိုင်းနိုင်ငံပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာလည်းရေးသားဖော်ပြနေပါတယ်ထိုင်းနိုင်ငံရဲ့ဥပဒေအရမတ်လကုန်ကနေစတင်ပြီးတရားမဝင်အလုပ်သမားတွေကိုခန့်အပ်ထားတာကိုစစ်ဆေးတွေ့ရှိမယ်ဆိုရင်အလုပ်သမားကဓာတ်ငွေဘတ်9000ကနေ9000လောက်ထိဓာတ်ငွေဆောင်ရနိုင်တယ်လို့အလုပ်ရှင်ကတော့ဘတ်ငွေ1000ကနေ3000လောက်ထိဓာတ်ငွေဆောင်ရမှာဖြစ်တယ်လို့လည်းထိုင်းဥပဒေမှာဖော်ပြထားပါတယ်။ဒီဥပဒေဟာအရင်တုန်းကတော့ဒီတဲ့ကြီးလေးတဲ့ဓာတ်ငွေတွေပေးဆောင်ခိုင်းတာဖြစ်ပြီးမကြသေးရင်ကမှပြစ်ဒဏ်တွေကိုရှော့ပေါက်ပေးခဲ့တာဖြစ်ပါတယ်ရှင်။